ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်ဆိုင်ဒေသတွေမှာစစ်ကောင်စီတပ်နဲ့MMDAA ကိုပကန့်တပ်ဖွဲ့တို့ကြားမှာနေ့စဉ်လိုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာလည်းဆက်လက်ဖြစ်ပွားပါတယ်။ကချင်ပြည်နယ်မိုးမောက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် KIA တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်ရေးတင်းမာမှုတွေရှိပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နဲ့ကချင်ပြည်နယ်ကတိုက်ပွဲသတင်းကိုငိမ့်ချန်းပြောပြပေးပါရှင်
။တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသတွေမှာဇူလိုင်လဇန်ကလေးကစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေစတင်ခဲ့တာမှာဒီနေ့အထိလည်းဆက်လက်ဖြစ်ပွားနေပါတယ်။ဒီအပိုင်းအတွင်းတိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့နေရာကတော့မုံကိုနဲ့ဖောင်းဆိုင်ဒေသဘက်ဖြစ်ပြီးဖောင်းဆိုင်ဒေသဘက်ကအခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါတယ်
။တိုက်ပွဲကဒီဖောင်းဆိုင်ဘက်မှာပဲဖြစ်နေတယ်။ဒီနေ့လည်းဖြစ်တယ်လို့ပြောရတယ်။ဒီနေ့လည်းကြားတယ်အဓိကခုတို့ဖြစ်နေတာဟောဖောင်းဆိုင်မရန်လို့ပေါင်းနေအဲ့မှာမစနစ်အနေအထားဖြစ်တော့ပဲကျွန်တော်တို့ရော်ပြောမပြူတို့အမြောက်တန်းနဲ့အော်ဘင်းနဲ့ကြတော့ဟိုရွာပေါင်းဒီမှာလဲအဲ့တော့အဲ့လိုလာကြတာမနော်ခပ်လေးမှလာကြတာတို့
မွန်ဂိုဒေတာကန်တို့ကလည်းတနင်္ဂနွေနေ့ကမွန်ဂိုမြို့တောင်ဘက်နန်းဟာရွာဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းနဲ့မွန်ဂိုဗျူဟာဂုံးကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ
်မင်းလည်းတော့ဟိုကောနဖိုင်ရောက်တော့ပဲပါဘာမှာတော့ကြည့်ရတယ်ခဏတည်းကကြာတော့ဟာဟာလည်းလည်းကြီးရောလည်းအဲ့နဲ့တွေ့တော့ကြာတော့ဟာတို့ဒီချမဆုံးပြီတော့ပြတော့ဘယ်နဲ့တော့ဆယ်လုံးတော့တော့ပြည့်တယ်ဒါပေမဲ့ဒီမှာတော့ကြာတယ်ကျွန်တော်ပြည့်ပြန်ဟ
ာ MNDA ကိုကန့်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နိုဝင်ဘာလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကမွန်ဂိုဒေသမှာစစ်အင်အားတိုးချဲ့လာခဲ့ကြောင်းနဲ့28ရက်နေ့မှာကိုကန့်တပ်ဖွဲ့ရဲ့ချင်းချိုက်ထံတပ်စခန်းကိုတနေ့တည်း3ချိန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကိုကန့်တပ်ဖွဲ့ရဲ့မန်းရံတပ်နဲ့ရှီကြည့်ကြတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ကချင်ပြည်နယ်မိုးမောက်မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားတနင်္ဂနွေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဗမော်ကလာတဲ့စစ်ကောင်စီတပ်ကိုမိုးမောက်မြို့အနီး KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကိုပိတ်ခတ်ခဲ့တာဖြစ်ကြောင်းနဲ့စီရေးတင်းမာမှုတွေရှိနေကြောင်းမိုးမောက်ဒေသခံတူကပြောပါတယ်
။မနေ့ကညလေညလေမိုးလွယ်ပိုင်းတော့မိုးမောက်မြို့ဝင်လာပေါ့ဗျာဟိုဟာစိုက်ခင်းရွာထက်နိုင်တော့မိုင်းကွဲတော့ဒီတပ်ကဒီလိုလမ်းလေးတွေရှော့ပစ်တာတွေရှိရပေါ့နော်အဲ့မှာတရက်သားတရက်တော့ထိသွားတော့ကြာတယ်။အဲ့ချင်းနေတော့များလာပေါ့ဗျာအဲ့နမ်မဟုတ်နော်ပေါ့ရွာဆိုတာဒီမြူလေကောင်ဒီစီးနေမှာဟိုတမိုင်းကျော်တော့ပဲဝေးနေရပေါ့အတိုင်ချင်းကြောင်မှတိုင်ဆိုတာဒါကတော့ကင်းနေတာဒီပိုင်းဆိုတာဒါတစ်ခွဲရဟိုတင်းခံလာမယ်အနေဒါရောရှိတယ်ပေါ့နော်အဲ့လိုပဲ
အခြားဒေသခံတူကတော့မိုးမောက်မြို့ပတ်ဝန်းကျင်မှာ KIA တပ်ဖွဲ့ဝင်တွေလှုပ်ရှားနေတာကြောင့်နှစ်ဖက်အခြေအနေတင်းမာနေကြောင်းနဲ့ဒီကနေ့တော့ဈေးတွေလည်းပိတ်ထားကြအောင်ပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘုံမှုကြီးနောဘူးကမိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်ပွားတာကြားသိရပေမဲ့အသေးစိတ်အခြေအနေမသိရကြောင်းပြောပါရယ
်။မိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်နေဆိုတာတော့ပဲကြားပါရယ်။ကြားတော့ဘာမှမကြားဘူး
ခင်ဗျ။ KNG ခေါ်ကချင်းတရင်ဌာနကတနင်္ဂနွေနေ့ပြစ်ခတ်မှုမှာစစ်ကောင်စီတပ်ကမိုးမောက်မြို့ကျေးနန်းရက်ကွက်ဘက်ကိုပြစ်ခတ်တာကြောင့်ကချင်းနှစ်ချင်းခရိယံကျောင်းဝင်းနဲ့အေဒင်စစ်ဆောင်စခန်းတွင်လက်နက်ကြီးထိမှန်ကြောင်းဖော်ပြထားပါရယ်။ဒီလက်နက်ကြီးနဲ့ပြစ်ခတ်တဲ့တရင်နဲ့ပတ်သက်လို့တိကျအတည်ပြုတော့မရပါဘူးခင်ဗျ။